မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအပြစ်ခတ်ရစေးရေးအဓိကညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်ပြောရမယ်ဆိုရင်တော့ဒီ NCA အပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရေးထိုးခဲ့ကြတာအခုဆိုလို့ရှိရင်တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေးရေးစာချုပ်ပေါ့လက်မှတ်ရေးထိုးခဲ့တာအခုဆိုရင်နှစ်နှစ်ရှိတော့ပါပြီအဲတနည်းကပဲကျွန်တော်ဒီအခမ်းအနားတရားသူတို့လုပ်ပါတယ်လုပ်တဲ့အခါမှာတက်မရကောက်ကြီးဦးစီးချုပ်ရောနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရောမိကုန်းတွေပြောကြပါတယ်သူတို့ပြောတဲ့အထက်မှာတော့NCA စာချုပ်ကိုထိုးခြင်းအဖြစ်ပဲရှစ်ဆက်ငင်းငယ်လုပ်ငန်းစဉ်ကိုရှစ်တက်နိုင်မယ်ဆိုတဲ့သဘောမျိုးပြောပါတယ်ထူးပြဆိုရှင်ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့ထဲမှာတော်လေးပြည့်ပြတ်သားသားတွေ့ရပါတယ်အဓိက NCA ကလွဲပြီးတော့တခြားရွေးစရာလမ်းမရှိဘူးဆိုတဲ့သဘောမျိုးပြောသွားပါတယ်ခင်ဗျာကျွန်တော်အဲအကြောင်းမလို့ဒီ NCA နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများအဖွဲ့ရဲ့ပြောဆိုခွင့်ရှိသူဖြစ်တဲ့ဦးထွန်းစောဖြစ်ပါတယ်နောက်တစ်ခုကတော့ဒီစိုက်ဆရာတန်းဆုနိုင်ပါဦးတန်းဆုနိုင်ကတော့နိုင်ငံရေးလ ీల အကဲဖြတ်သူလည်းဖြစ်ပါတယ်သူတို့နှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျကျွန်တော်အရင်ဆုံးဦးထွန်းစောဖိတ်ခေါ်ခြင်းပါလေခင်ဗျကိုထွန်းစောကြီးကြားရပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်
ခုနကကျွန်တော်ပြောသွားလို့ပါပဲအာသူတို့ဒီခေါင်းဆောင်တွေရဲ့မိကုံးပေါ့နော်မြန်မာခေါင်းဆောင်တွေရဲ့မိကုံးတွေအထူးဖြစ်ဒီတက်မလို့ကောက်ဦးစီကျိုးရဲ့မိကုံးမှာတော့ပြင်းထန်ပြောပါတယ် NCA ကလွဲလို့တခြားရွေးစရာမရှိဘူးဆိုတော့အဲ့တော့ UNFC က NCA ထိုးတိုင်မဲ့အခြေအနေအလားအလာအခက်ခဲတွေအခုဘယ်လိုများရှိနေလဲခင်ဗျအကြမ်းကြီးပေါ့
ဟုတ်ကဲ့ကျွန်တော်တို့ဒီ NCA ဟာအားလုံးအတူတူကလုပ်ခဲ့ကြတဲ့ဒီစာချုပ်ဖြစ်ပါတယ်ဆိုတော့ NCA ကနေပြီးတော့အခုကျွန်တော်တို့အားလုံးပါဝင်မှုကအနှစ်သာရဖြစ်တယ်ပေါ့နော်ဆိုတော့ NCA ကအသေးပေရဲ့အနှစ်သာရကနေပြီးတော့လောလောဆယ်မှာကျွန်တော်တို့မိကုံးထုတ်ပြန်ဖြစ်နေပါတယ်ဒီတက်မတော့ကာကွယ်ရေးဦးစီးချုပ်ကအဲ့ဒီပုံမှာအသေးရက်ပြပြောနေတဲ့အခါမှာအသေးပေဖွင့်ဆိုမှုကပေါ့နော်ဒီ EAO ရဲ့ဖွင့်ဆိုမှုနဲ့ကျွန်တော်တို့တမရကဝင်းကြီးကျုပ်ရဲ့ယက်တီရဲ့သဘောထားကမတူညီမှုဖြစ်တယ်။တမရရဲ့ယက်တီချက်ကတော့အဲ့ဒီ NCA ကိုအိမ့်ပြဖွင့်လို့ကမှလို့တမျိုးမလို့တမျိုးပုံစံမျိုးဖြစ်နေတာကိုကျွန်တော်တွေ့ရပါတယ်။အဓိကတမရကဝင်းကြီးကျုပ်ကအဲ့ဒီသူ့ရဲ့ main goal မှာထည့်ပြောတဲ့အခါမှာအချက်၃ချက်ကိုအခြေခံပြီးပြောတာတွေ့ပါတယ်။ NCA ကိုဘာကြောင့်ထိုးဖို့လိုလဲဆိုလို့ရှိရင်နံပါတ်၁အနေနဲ့ NCA စာချုပ်ဟာတော့ကျွန်တော်တို့ဒီငွေကြေးအစီအစဉ်အတွက်အဓိကကြားတဲ့အခြေခံလိုအပ်ချက်ဖြစ်တယ်လို့ပြောပါတယ်။နံပါတ်2အနေနဲ့အဲ့ဒီအဓိကကြားတဲ့အခြေခံလိုအပ်ချက်ပေါ်ကိုမဖော်ဆောင်ဘဲနဲ့ရှင်းသက်သွားမယ်ဆိုလို့ရှိရင်တနက်တန်တွေမသိပဲနဲ့သိမရှာရတဲ့အနေအထားကိုရောက်ပြီးတော့မှတနက်ကလမ်းတွေကိုဥတီသွားနိုင်တယ်လို့ပြောတယ်ပေါ့လေနံပါတ်3တစ်ချက်အနေနဲ့ဆိုလို့ရှိရင်ဒီ NCA စာချုပ်ဟာတော့ဒီအစိုးရတစ်ခုလည်းမဟုတ်ဘူးတမတော်တစ်ခုလည်းမဟုတ်ဘူးအရေးပေါ်တွေကအားလုံးပါဝင်ပြီးမှအတူတူကရေးဆွဲကြတာဖြစ်တယ်ဆိုတော့ဒီအချက်3ချက်ပေါ်မှာအခြေခံပြီးမှသူက NCA ကိုလက်မှတ်ရေးထိုးဖို့လိုတယ်လို့သူပြောတယ်ပေါ့လေဆိုတော့လက်တွေ့မှာတော့သူကအဲ့ဒီရဲ့ပြောတဲ့အတိုင်းပဲသူရက်တီလှုပ်ဆောင်တာမတွေ့ရဘူးပေါ့အဲ့ဒီအချက်၃ချက်ကိုနှစ်သာရပြောသွားတော့လည်းသူလက်တွေ့အပြင်အကောင့်တွေဖော်မယ်ဆိုလို့ရှိရင် NCA ရဲ့အသေးပြဖွင့်ဆိုမှုနဲ့နှစ်သာရဟာရုပ်လုံးပေါ်မှာဖြစ်ပါတယ်ဆိုတော့နံပါတ်၁သူပြောတဲ့
ဟုတ်ကဲ့ပြောဘယ်ချက်တွေကိုလက်တွေ့မကြောက်ဘူးပြောရလဲခင်ဗ
ျဥပမာနံပါတ်၁ဆိုလို့ရှိရင်ပေါ့ဗျာဒီ NCA ဟာအဓိကကြဆုံးအခြေခံလှုပ်ဆောင်ရမယ့်အချက်လို့ပြောပါတယ်ဆိုကျွန်တော်တို့လည်းအဲ့ဒါကိုလက်ခံထားတာပဲဆို NCA ဟာတနင်္ဂနွေလုံးပြခရေးစီကိုဖော်ဆောင်ဖို့လိုတယ်ဆိုတာကျွန်တော်ကလက်ခံထားတယ်အဓိကကြတဲ့အခြေခံအချက်လက်ကိုကျွန်တော်တို့မငင်းဘူးဒါပေမဲ့နှစ်အနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ NCA ကနေပြီးတော့မှအခြေခံအချက်လက်ကိုလက်ခံပြီးမှကျွန်တော်တို့ကအားလုံးဒီတည်ငြိမ်တဲ့ပတ်ဝန်းကျင်ကိုဖန်တီးဖို့လိုတယ်တည်ငြိမ်တဲ့ပတ်ဝန်းကျင်မရှိပြင်းနဲ့ကျွန်တော်တို့ကဒီနိုင်ငံရေးဆွေးနွေးပွဲတက်နိုင်လို့မရဘူးဆိုတဲ့အဓိပ္ပာယ်ပဲနံပါတ်နှစ်ကအဲ့ဒါလေညစ်ပစ်စရာမရှိဘူးနံပါတ်3နဲ့ထူညီတူဆိုတော့ပဲနံပါတ်3ဆိုတော့အားလုံးပါဝင်ပြီးတော့မှဒီကွာရေးဆွေးကြတာဖြစ်တယ်အဲ့ဒါကြောင့်အားလုံးပါဝင်မှုပုံမှာတမရဘကလက်မခံတာဖြစ်တယ်အဲ့ဒါကြောင့်သူပြောတဲ့ဥစ္စာကသူပြောတဲ့ဥစ္စာအတိုင်းခြေနောက်မနေဘူးဖြစ်နေတာကိုကျွန်တော်တွေ့ရတယ်။အဲ့ဒါကြောင့် NCA အပြင်ကျွန်တော်တို့ကတခြားနည်းလမ်းဟိုပေါ့နော်ဒီစဉ်းစားစရာတွေဖြစ်လာတဲ့အနေအထားတွေကိုတချို့ကစဉ်းစားတာတွေတွေ့ရတယ်ပေါ့။ဆိုကျွန်တော်တို့မြင်တာကတော့ရိုးရိုးရှင်းရှင်းလေးပဲ။ဒီတက်မတော်ဘက်ကတည်တည်ထုတ်ပြန်မှုကိုစွန့်ပြီးတော့မှ NCA အနှစ်သာရကိုရုပ်လုံးဖော်တဲ့နည်းလမ်းပဲရှိတယ်။တနင်္ဂနွေလုံးပြခရဲ့စီကြောင့်ကိုအစိုးရနဲ့တက်မတော်တို့ကစတင်ကြေညာလိုက်ပြီးတော့မှNCA နှစ်သာရကိုလက်တွေ့ပေါ်ဆောင်ဖို့လိုတယ်လို့အဲ့လိုမြင်ပါတယ်
ဟုတ်ကဲ့အားလုံးမပါနိုင်အားလုံးမပါနိုင်ဘူးဆိုတာကဘယ်အဖွဲ့တွေညှိညွန်းတာလဲခင်ဗျကိုကန့်တို့ဘာလို့အဖွဲ့တွေလား
ဟုတ်ပါတယ်ကျွန်တော်တို့ဒီ NCA ကိုစတင်လှုပ်ဆောင်တော့က NCCD အနေနဲ့အဖွဲ့16ဖွဲ့ပါပြီးတော့ကျွန်တော်တို့လုပ်ခဲ့ကြတာဖြစ်တယ်ဆိုတော့အဲ့ဒီမှာ NCA ကိုတော့ကျွန်တော်တို့လက်ဆက်တက်ခါနီးမှာအဆုံးတက်ခါနီးမှာအားလုံးကိုလက်မခံခဲ့ဘူးအဲ့ဒါလည်းတက်မတော်ရဲ့သဘောထားအကြောင်းပဲဖြစ်ပါတယ်အဲ့ဒါကြောင့်အလုပ်ပါဝင်မှုကိုလက်တွေ့အပြင်မပေါ်ဆောင်ခဲ့ပဲနဲ့အခုကြမှာသူကအဲ့ဒီချက်လက်တွေကိုထောက်ပြီးတော့မှလက်မထိုးအောင်လို့ပြောနေတဲ့ခါကြတော့သူပြောဆိုခြင်းနဲ့လှုပ်ဆောင်ချက်က ရှင်းတော့မညီဘူးဖြစ်နေတယ်ဆိုတဲ့အနေအထားရှိပါတယ်
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တစ်ချက်မေးချင်တာကကိုကန့် AA ဒီ AA ရခိုင်တိုင်းသားလက်နက်ကင်ဖွဲ့ပေါ့နော် AA လို့ဒီဖွဲ့တွေနဲ့ပတ်သက်လို့တမရဘက်ကသူတို့ပြောနေတာကသူတို့နဲ့တိုက်ပွဲတွေထိတွေ့မှုတွေညီညာရေးလုပ်ငန်းတွေဖြစ်နေတဲ့အချိန်မှာပဲဖြစ်ခဲ့တယ်နောက်တစ်ခုက AA ဆိုလို့ရှိရင်ညီညာရေးလုပ်ငန်းတွေကြမှာပေါ်လာတဲ့ဖွဲ့စည်းဖြစ်တယ်အဲ့တော့စကားမပြောနိုင်ဘူးတော့ဒါတစ်ဖက်မှာညီနိုင်ကော်မရှင်ကနေပြီးတော့ညီနိုင်ဒီကြိတ်ပြီးတော့ဒီညီနိုင်နေရလဲကျွန်တော်ကြားရပါတယ်ခင်ဗျာအဲ့တော့အဲ့အလားအလာကဟိုအချိန်နေမကောင်းနိုင်ဘူးလား NCA တွေရောက်မလာနိုင်ဘူးလ
ားဒါပဲခုနကဘယ်လိုပဲပြောလေအဲ့ဒီခုနကပြောတဲ့အဖွဲ့၃ဖွဲ့ပေါ့နော်တမန်တော်ဘက်ကနေပြီးတော့မှအချိန်နေအကြောင်းရဲ့တောင်းချက်တွေမျိုးမျိုးပြပြီးတော့မှကန့်သက်ထားတဲ့အဖွဲ့တွေကိုယ်တိုင်ကပဲ NCA စာချုပ်ကိုအတူတူကလက်မှတ်ရေးထိုးခဲ့ဟိုပါပေါ့နော်ပြုစုခဲ့ကြတာပဲတော့အဲ့ဒီချိန်တုန်းကစတဲ့ရင်ဒီပေါ်တော့မူကျန်းကြီးဆွေးနေတုန်းကတော့သူတို့ဘာမှမပြောဘူးမူကျန်းပြီးခဏဒီကြမှာအဲ့ဒါကိုလက်မခံနိုင်ဘူးဆိုပြီးကန့်သက်တာကတော့ဒါယုံကြည်မှုကိုပြပြအောင်လုပ်လိုက်တာနဲ့တူတယ်ပေါ့လေဒီနေ့ကတော့ယုံကြည်မှုပြပြသွားပြီးတော့နောက်ပိုင်းမှာတခြားစိစားစရာတွေရွေးချယ်စရာတွေနီးလန့်တွေကိုရှာနေတဲ့အနေအထားကိုရောက်သွားတာပေါ့လေ
ဟုတ်ကဲ့
အဲ့ဒါကြောင့် NLD ကတော့အဲ့ဒီတရားကိုခံရတာပေါ့အဲ
့တော့ကိုဦးထွန်းစောကခုနပြောတဲ့သဘောရဆိုရင်တမ်းမတော်ဘက်ကပြောနေတယ် NCA ဟာတလန်းတော်ငင်းငယ်နီးလန့်ဆိုတာကိုလက်မခံဘူးပေါ့
ဟုတ်ပါတယ်ဒီဥပစာကကျွန်တော်တို့ NCA ပေါ်မှာအနှစ်သာရကိုသူတို့ဖော်ဆောင်မှုလိုပါတယ် NCA ဟာနေပြီးတော့မှကျွန်တော်တို့ကဒါတရည်တည်ထုတ်ပြန်ထားမယ့်အရာမဟုတ်ဘူးပေါ့နော် NCA ဟာကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အခြေခံနိုင်ငံရေးပြဿနာကိုဖြေရှင်းဖို့အတွက်တက်နှမ်းနိုင်ဖို့အတွက်အလေကားအဆင့်ပဲအဆင့်တစ်ဆင့်ပဲဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျဦးထွန်းစောဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ဆိုင်းစီယာဦးတန်းစုနိုင်ဖိတ်ခေါ်ချင်ပါတယ်ဦးတန်းစုနိုင်ကြားရမယ်ထင်ပါတယ်ခင်ဗျကြားပါလားခင်ဗျ
ဟုတ်ကဲ့ကြားရတယ်
ကျွန်တော်ခုနကပြောသွားတဲ့ theme ပါပါကျွန်တော်ပြောသွားတဲ့ theme ပါပါတယ် NCA ကဒီအဓိကထွက်လန်းဆိုတဲ့သဘောမျိုးတက်မတော်ကာဝူးစီချုပ်ကပြောသွားပါတယ်တစ်ဖက်မှာဆိုလို့ရှိရင် NCA စပြီးတော့ဆွေးနွေးကြတဲ့ကမပါကြတဲ့ဥမာဆိုရင်ဝါရုကိုကန့်တို့မိုင်းလာတို့ဒီဖွဲ့တွေက alternative ပေါ်တော့တခြားနည်းလမ်းတစ်ခုကိုသူတို့အဆိုပြုစဉ်းစားနေတာရှိတယ်ခင်ဗျအဲ့တော့ဒီအချိန်နဲ့ပတ်သက်လို့ဦးတန်းစုနိုင်ဘယ်လိုမြင်လဲဒါကဆင်ပြိုင်ဖြစ်လာနိုင်လားထိတိုက်ဖြစ်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ
အခုကတော့ဆင်ပြိုင်သဘောဖြစ်လာတာပေါ့ဗျာစင်ကြံတဘောဖြစ်လာတယ်ဆိုတဲ့ကိစ္စကအခု NCA နဲ့ပတ်သက်တဲ့ကိစ္စတွေကိုစူးစမ်းကြပြီးကြတဲ့အချိန်မှာဝါမိုင်းလာတို့ကိုကန့်တို့အဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စကိုအထူးသဖြင့်ဝါနဲ့မိုင်းလာပေါ့ဗျာသူတို့ကပြည်အောင်စုအစီအစဉ်သူတို့ကလုပ်ပြီးတော့ညီညာရေးလက်မှတ်ထိုးထားတဲ့အဖွဲ့တွေသူတို့ပါစရာမလိုဘူးဆိုတဲ့ပုံသဏ္ဍာန်နဲ့သူတို့ရည်ကြီးရတာပေါ့ဗျာနောက်သူတို့ကလည်းအစိုးရနဲ့ဒီဒီတပ်ကွန်ဒူရီပူပေါင်းဆောင်ရွက်လာခဲ့တာလေအနည်း20ကျော်ရှိနေပြီ။တိုက်ပွဲလည်းတခါမှမဖြစ်ခဲ့ဘူး။ဒါပေမဲ့ဒီ20ရာစုပင်လုံကျင်းပတဲ့အခါကျတော့ NCA လက်မှတ်ထိုးမှသာပါဝင်ရမယ်ဆိုတဲ့ကန့်သက်ချက်ကြီးပေါ်လာတာပေါ့ဗျာ။အဲဒီကန့်သက်ချက်ကြီးကိုဒေါက်တာဆန်းစုကြည်ကလည်းတောက်ခံတဲ့အခါကျတော့ဒီ20ရာစုပင်လုံမှအားလုံးပါဝင်ရေးဆိုတာမဖြစ်နိုင်ဘူး။အဲလိုဖြစ်ရတဲ့အဓိကအကြောင်းကလည်းပြည်တော်စုကျွန်တော်တို့ညီငယ်စာချုပ်လုပ်ထားတဲ့အဖွဲ့ဟာ NCA နဲ့ဘယ်လိုဆက်ဆက်တယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီ NRPC ကလည်းဘာမှကြီးကြီးလာလာတောက်လျှောက်ဖြေရှင်းမပေးခဲ့ဘူး။အဲတော့သူတို့ကသိကြလို့ဖြစ်နေ။အဲဒီကိစ္စကိုစီနီယာတွေအတွင်းမှာမင်းလည်းဖြေနိုင်ခဲ့လို့တယောက်မှမရှိခဲ့ဘူးကျွန်တော်တို့ကြုံရဆုံး။အဲတော့သူတို့က NCA သူတို့ကညီငယ်ရေးလုပ်ငန်းစဉ်တွေမှာပါဝင်နေမှာလေတောင်းဝင်လိုပါတယ်လို့အချိန်ကြီးပြောနေကြတဲ့ကသူတို့ကိုဟိုလက်တွေ့အားဖြင့်ဒီညီငယ်လူငန်းစင်မှာပါဝင်လို့မပြည့်ရဲ့ကိစ္စကြတော့နော်အစိုးရနဲ့တက်မလို့မှာတောင်းဝင်ရှိတယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့
ဒါဒီကိစ္စကတမင်းမင်းတစ်စင်ပါဖြစ်လာတာပေါ့ဗျာ
အဲ့
ဒီအောက်မှာခုနကဟိုကိုထိုးတော်ပြောတဲ့ကိစ္စတစ်ခုကလည်းပါသေးတာပေါ့ဒီဘက်သုံးဘက်ကိုကျွန်တော်ဟိုအကြောင်းစုံကတရားကြောင်ပါဝင်ဝင်မကြည့်နိုင်ဘူးဆိုပြီးတော့တတ်မတော်ကသဘောထားရှိတယ်။အဲ့တော့ကျွန်တော်တို့ဘုံမူကြီးမင်းအောင်လာရင်အဲ့ဒီငွေပြည့်တဲ့နေ့တုန်းကပြောကြတာညီငယ်အင်လူချင်းနဲ့ဆန္ဒရှိရင်နော်ကျွန်တော်တို့ NCU လက်မှတ်ထိုးပါဆိုတာအဲ့တော့ညီငယ်အင်လူချင်းနဲ့ဆန္ဒကတော့ဒီဘက်တွေလည်းရှိတယ်ဆိုတော့အချိန်ကြီးပြည်ညက်တွေထုတ်ပြန်ခဲ့တာပဲကြာနော်အဲခုနဝါမင်းလာတဲ့ဒီတိုင်းပဲဒါပေမဲ့အဲ့ဒီဒေသတွေမှာတတ်မတော်ရဲ့စစ်စင်ရေးတွေအတော်လေးပြင်းထန်လာတဲ့အခါကျတော့သူတို့အနေနဲ့သူတို့ရဲ့လုံခြုံရေးအတွက်သူတို့ဝါတို့မိုင်းလာတို့နဲ့သူတို့ဒီနိုင်ငံကြီးကပူးပေါင်းရပ်တည်ကိုဆွေးနွေးလာခဲ့တာပေါ့အဲ့လိုဖြစ်လာတဲ့အချိန်မီအောက်မှာမြောက်တိုင်းဖွဲ့ဆိုတာပေါ်လာတာပါအဲ့တော့ပြန်ပြီးတော့ချုပ်ပြောရလို့ရှိရင် NCA ကိုဂျီဘူဝါအားဖြင့်ဒီလမ်းပြမြေပုံတရားဖြစ်ကျွန်တော်တို့ဒီလက်နက်ကြီးအားစုဤဟူဒီအားလုံးကလက်ခံကြပါတယ်ဒါပေမဲ့ NCA ကပြည့်ပြည့်စုံနဲ့ နော်တခုတည်းသောလမ်းကြောင်းတော့မဟုတ်သေးပါဘူ
းဟုတ်က
ဲ့ NGO မှာလူဝန်ကြံစည်နဲ့ပတ်သက်ပြီးဆွေးနွေးကြရရှိသေးတယ်အဲဆိုတော့ဒါဒီလက်မှတ်ထိုးခဲ့တဲ့ကာလမှာလည်းပြောခဲ့တယ်နောက်အားလုံးပေါင်းရင်းကိုလည်းပြောခဲ့တယ်အဲ့ဒီဟာလည်းမဖြစ်လာဘူးအခုနှစ်နှစ်မြောက်ဆွေးနွေးပွဲမှာလည်းကျွန်တော်တို့ဒီ KNU ပါတီဥက္ကဋ္ဌကြီးကပြောတော်တာ GI GICM လို့ရေးကြည့်တဲ့နော်အစည်းအဝေးအဲမလုပ်နိုင်ဘူးနောက်ဒီ2008ဖွဲ့စည်းပုံကလေပြည်ပြင်ပြောင်းလဲမှုမရှိဘဲနဲ့ဆိုလို့ရှိရင်ငင်းငိုင်းလန်းတယ်ပြုတ်တက်မှာမဟုတ်ဘူးဆိုတာ KNU ကနေပြီးတော့ပြင်ပြက်ထုတ်ပြန်ထားပါတယ
်ဟုတ်ကဲ့
အဲ့တော့ဆိုရတော့ဗျာဟုတ်ကဲ
့
ကျွန်တော်ကျွန်တော်တို့ယူဒူကဒီလမ်းကြောင်းတစ်ခုအနေနဲ့ကျွန်တော်တို့အားလုံးလက်ခံရပါတယ
်ကျွန်တော်တစ်ချက်မေးချင်တာက
ခန္ဓာကတမတော်ပဲဖြစ်တယ်
ကျွန်တော်ပြောတစ်ချက်မေးချင်တာကအခုချိန်မှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရပ်သားစုကတက်နေတယ်ဒေါ်ဆန်းစုကြည်ကတော့ပထမသူအားလုံးပါဝင်တဲ့ငင်းလုံငန်းစဉ်ဖြစ်ချင်တယ်အမြဲပြောပါတယ်အဲ့တော့ဒီချိန်မှာ NCA အဖြစ်ကရစေးထိုးပြီးလို့ရှိရင်နောက်ပိုင်းနိုင်ငံရေးဆွေးနွေးမှုတွေဖြစ်သွားနိုင်တယ်ဆိုဒေါ်ဆန်းစုကြည်ကလမ်းထင်းပြောသွားတာဖြစ်ပါရှိတာရှိတဲ့အခါကျတော့အရသာစုရတက်နေတဲ့အချိန်ကာလမှာလက်မှတ်ထိုးပြီးတော့နောက်ပိုင်း80နိုင်ငံရေးလုပ်ဖို့ကမဖြစ်နိုင်ဘူးလားဒီဖွဲ့တွေအနေနဲ့ဥမာဝါရုမိုင်းလာတို့အနေနဲ့
ဝါရုမိုင်းလာတို့အနေနဲ့ကတော့ဒီအဲအဲ့ဒီတဘောတာရှိကြောင်းတင်ပြပါတယ်ဒါပေမဲ့ဆိုတော့ကအခုကဒီNCA လက်မှတ်ထိုးမှတာလေညီငယ်လူငန်းစဉ်မှာပါဝင်ရမယ်ဆိုတဲ့တန်တက်ချက်ကြောင့်ညီငယ်လူငန်းစဉ်ကရှေ့မတိုးတာနောက်မဆုတ်တာဖြစ်နေ။အဲဒီကြားထဲမှာခုနကလူစစ်စီရေးတွေနဲ့စေရှုပ်ထိုးမှုတွေဖြစ်လာတဲ့အခါမှာလောက်ပိုင်းဖွဲ့ဆိုတာပေါ်လာတယ်လို့ကျွန်တော်ဆိုလိုတာပါ
။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ခုနကမေးတာလေအရသာဆူရတက်နေတဲ့ဒေါ်ဆန်းစုကြည်လက်ထက်မှာဒီညီငယ်ရေးကိုမြန်ဆန်ရအောင်လို့ NCA ကိုလက်မှတ်ထိုးခြင်းအဖြစ်နောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲတွေပုံပြလှည့်မြန်ဖြစ်လာမယ်ဆိုတဲ့ပုံစံရောမရှိဘူးလား။
အဲ့ဒီပုံစံတော့ရှိတယ်လေအဲ့ဒီပုံစံရှိတယ်ရှိနေမဲ့ကျွန်တော်တို့ရောဒီကိစ္စကိုဖြစ်စီတင်တာကကျွန်တော်တို့ကဒီညီငယ်လူငန်းစင်မှာအလုံးပါဝင်ရေးအတွက်တော့အဲဒါကကျွန်တော်ထူးချက်မရှိကျွန်တော်တို့ကဟိုခုတ်ကြည့်စီတင်တာပေါ့ဗျာ
ဟုတ်ကဲ
့ဒါပေမဲ့ဒေါ်သာစုကြည်ရဲ့ရတဆုကဒီကိစ္စကိုဆုံးဖြတ်နိုင်တယ်တမန်ကဒီကိစ္စကိုဆုံးဖြတ်နေအဲ့ဒီကိစ္စကိုလည်းအဲဒီဒေါ်သာစုကြည်အစိုးရမကြော်ရနိုင်ဘူးဒေါ်သာစုကြည်နဲ့ဆွေးနွေးပြီးတော့ဒေါ်ဆန်းစုကြည်ကကြိုးစားပြီးပါမယ်လို့ပြောတယ်။လက်တွေ့တကယ်တမ်းကျွန်တော်ဟိုပင်လုံးစီးရီးတွေလုပ်တဲ့အခါမှာတော့သူတို့ကိုမဖိတ်တာတွေတော့အတန်တန်နဲ့ဖိတ်တာတွေဒါတွေဖြစ်လာတာပေါ့ကြီး။အဲ့တော့ငင်းငင်းဆန်းဆန်းရှိတယ်ဆွေးနွေးကျင်တယ်နိုင်ငံရေးကဖြစ်ရှိနေတယ်ဆိုရင်အားလုံးကိုအပြစ်လို့ပါဝင်ဝင်အဲမပြူရဲတာပဲ။နော
်ဟုတ်ကဲ့
။ဘယ်ကြောင်းချက်ကြီးကြောင်းနောက်တစ်ခုကကျွန်တော်တို့ဒီကိစ္စမှာကျွန်တော်ကဟို NCA ကိုကျွန်တော်တို့ကသဘောမတူတာမဟုတ်ဘူး။NCA ကြောင့် NCA လက်မှတ်ထိုးပြီးမှညီငယ်လူငန်းစဉ်ပြောင်းရမယ်ဆိုရဲလူကအတော်အသေးကြပြီးအကန့်အသတ်ဖြစ်နေတယ်လို့ပြောချင်တာ
ပါဟုတ်ကဲ့ခင်ဗျာကိုထွန်းစော်ကဦးတန်းစိုးနိုင်ကိုလီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာတော်ရှင်တွေကိုကျွန်တော်လှည့်ပေးချင်ပါတယ်တော်ရှင်တွေတက်ကကိုမင်းမင်းစနေမင်းမြောင်လို့ရပါတယ်ခင်ဗျာဦးထွန်းစော်ရှိပါတယ်ဦးတန်းစိုးနိုင်ရှိပါတယ
်အဲ့ဒါကကိုဒီနေရာမှာကျွန်တော်ပြောချင်တာကတော့ကာကွယ်ဦးစိတ်အတိုင်းပဲကျွန်တော်ပြောချင်တယ်ကာကွယ်ဒါပေမဲ့သူတို့တွေကพี่อ่ะด่าไปพี่တော့ဟိုဆိုတော့ပြောလို့ဟိုသူတို့လူကျင်တဲ့ပုံစံတိုင်းဆွဲခေါ်သွားလို့မရဘူးကြာကျွန်တော်မြင်တာတော့သူတို့ဒါကျွန်တော်ဟိုရက်ကလို့ကျွန်တော်ဟိုလက်ရှိပြောပုံတော့ချင်းနိုင်လည်းပြန်လာပါတယ်ဆိုတဲ့အခါကျတော့အဲ့တမိုင်းနေသားကြီးကျွန်တော်ပြည်ပြားခလာမရဒီမဲ့ပြီးကျွန်တော်မေးစမ်းကြည့်တဲ့အခါကျတော့တမတော်ဆက်ကဒီပြောမယ်ဟိုလူအတူတောင်းဆိုမှုတွေကတအားများပြီးတော့လက်လက်ကန်တိုင်းတိုင်းတွေဘက်ကတောင်းဆိုတာတွေကဟိုငဲတူတည်ကြာနောက်ကျွန်တော်ပြောမယ်ဆိုရင်အဲ့တော့ကိုယ်တော်ကျေးဇူးကြည်အကြတာဆိုရတက်လာတဲ့နေသားမှာဒီ MCA နဲ့နေနည်းတော့ကအချိန်ကအဖြစ်ဖြစ်နေကုန်နေတဲ့ခါကျကျွန်တော်ထောင်ချောက်တစ်ခုကိုကျွန်တော်တို့ကမြင်လာတာပေါ့ဗျာနော်နားလည်ရေကောက်ပွဲအတွက်ဒီပါလေပါပေါ့နော်ကျွန်တော်တို့ကအဲ့လိုမြင်ပြီးတော့ PD တွေရတယ်ဟိုဆက်တယ်ပြောမယ်ဆိုဒီ PD ရဲ့အားဟိုစာဝင်နေကြီးတွေကတက်သေးလာတဲ့ခါကျဒီဟာဒီအပေါ်မှာတိတ်ပြီးစိတ်ဝင်စားမှုတွေတိတ်မရှိတော့ဘူးဗျာဟိုကျွန်တော်မြင်လာတော့နော်အဲ့လိုမျိုးမြင်ပြီးဟု
တ်ကဲ့ထ
ောင်ချောက်တစ်ခုဆိုတာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်နားလေးပါဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါနောက်ထပ်သရရှင်တူအလှည့်ပေးခြင်းပါလေကိုနေမျိုးဆွနေမျိုးများလို့ရပါတယ်ခင်ဗျာဦးထွန်းစောဦးတန်းစုနိုင်လေးလိုင်းပေါ်မှာရှိပါတယ
်ဩဟုတ်ကဲ့ပါကျွန်တော်တက်မတော်ရဲ့ဘက်ကနေဆိုကျွန်တော်လက်ခံပါတက်မတော်ရဲ့လုံခြုံရေးတွေထောက်ခံပါအခုတိုင်းကနေရဲ့လုံခြုံရေးတွေပြောမယ်ကိုနိုင်ငံထဲမှာမငြင်းရအောင်လုပ်နေအခုလက်စောဟိုကြံခဲ့တဲ့ဇပိုင်းဟိုလုံဝင်ရာကိစ္စမှာကိုလို့ရှိရင်ဟိုဆက်ကြီးနေတဲ့ဒုက္ခတွေတွေကိုအမှောက်ကြောင်မှလို့ဒါကြောင့်ကဲကဲနေရောအဲ့ဒါကိုအလေးငါယူရောဒီလက်နဲ့ကန်ရနေတိုက်ခိုက်ခေါ်တာဒါကောင်းတဲ့လို့ရမဟုတ်ဘူးအခုလိုတိုင်းကြီးတစ်ခေတ်ပိုင်းဟိုအနောက်တိုင်းကနေကျိုးပေါက်ရမယ့်အချိန်မျိုးမှာဒါကြီးတုတ်ရကဘယ်လိုမှမကောင်းတိုင်းကြီးတုတ်ရကအမေရိကန်ကအကြမ်းဖက်လို့
အားလားအချင်းမရှိဘူးနော်
ဟုတ်ကဲ့ခင်ဗျကိုနေမျိုးကျေးဇူးပါကိုနေမျိုးရဲ့အမြင်မှာနောက်တော့ရှင်တူကတော့ပေးစာအာကူးချော့လင်းဆိုတဲ့ကျွန်တော်တို့သူဦးချော့လင်းကသူအတာဖိုင်နဲ့ဆွေးနွေးထားပါတယ်ခင်ဗျဖွင့်ပြပါအောင်မစမွင
်ပင်လုံးကြီးလာကမှာတိုင်းရင်းသားအဖွဲ့တွေတင်သွင်းခဲ့တဲ့တင်သွင်းတော်52ဆောင်းအနေနဲ့တော်တော်များများဟာပြည်တော်စုအရေးကိုဦးစားမပေးပဲကိုယ့်လူမျိုးကိုယ့်အဖွဲ့အစည်းနဲ့ကိုယ့်တပ်ကိစ္စတွေကိုဦးစားပေးထားတာကိုသာလေးလာတွေ့ရှိရတယ်လို့ရှမ်းတိုင်းရင်းသားဒီမိုကရေစီဖွဲ့ချုပ်တွေ့ရမှုဦးဆိုင်ညွန့်လွင်ပြောခဲ့မှုပါတယ်အလုံးလက်ခံနိုင်မဲ့ဖက်ဒရယ်ဘူကိစ္စတံပရော်နဲ့အစိုးရဘက်ကတင်ပြထားတဲ့အလုံးစုံမပြည့်ဝခဲ့ရင်တောင်းပင်လုံးကြီးလာကအောင်မြင်ဖို့ပထမဦးဆုံးလှုပ်ဆောင်ရမှာကလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့တွေအလုံးလက်မှတ်ထိုးဖို့ရည်ကြီးပါတယ်စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီတွားဖို့ဒေါအောင်ဆန်းစုကြည်နဲ့ဒီမိုကရေစီလိုလားသူတွေထိုးခဲ့ရတဲ့လက်မှတ်တွေနဲ့ဖြတ်တန်းခဲ့ရတဲ့စာချုပ်တွေကလည်းအပြည့်အဝနှစ်သက်စရာတွေမဟုတ်ခဲ့ပါဘူးဒါပေမဲ့လည်းနှစ်ပေါင်း50ကျော်ဖြစ်ခဲ့ရတဲ့ပြည်တွင်းမငြိမ်းချမ်းမှုပြိပခတ်ကိုဖြေရှင်းဖို့ဆိုရင်တော့အဝေးဆုံးခရီးအစားဟာခြေတလန်းကဆိုတဲ့သဘောတရားအတိုင်းလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့အစည်းတွေရခင်လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေတိုင်းလက်မှတ်ထိုးတင်ပါတယ်ကိုလိုလားတဲ့အချက်ကြီးအပြည့်အဝရမှလက်မှတ်ထိုးမယ်ဆိုရင်တော့ခုလိုဒီမိုကရေစီဆိုတဲ့အပြက်ကိုတောင်တွေ့မြင်နေရအောင်မှမဟုတ်ပါဘူးနှစ်ပေါင်း50ကျော်တိုက်ခိုက်လာတဲ့စစ်ပွဲတွေကြောင့်ဒီမိုကရေစီစနစ်ပြန်လည်မထွန်းကားနိုင်ပဲစစ်အာဏာရှင်စနစ်အသက်ရှင်နေခဲ့ရတာကိုအမှန်အကန်သုံးသပ်ပြီးမငြိမ်းချမ်းမှုကြောင့်ဘယ်သူတွေအကျိုးမဲ့ပြီးဘယ်သူတွေအကျိုးရှိခဲ့ကြတယ်လဲမြင်တွေ့ရမှာပါခုရဲ့နေပြည်တော်လေစိတ်မှလက်နဲ့တင်မိတယ်ဆိုတဲ့သတင်းကလည်းငြိမ်းချမ်းရေးကိုမလိုလားသူတွေလည်းရှိနေနိုင်သေးကြောင်းသတိပြုသင့်ပါတယ်။လက်နဲ့ကင်ထားတဲ့အဖွဲ့အစည်းတွေအနေနဲ့အလေးထားတဲ့နာကကိုတိုင်းရင်းသားတွေကလည်းတင်းငင်အေးချမ်းမှုနဲ့တိုးတက်ဖွံ့ဖြိုးမှုကိုအလွန်အမင်းလိုလားတောင့်တနေပြီဆိုတာကိုပဲဖြစ်ပါတယ်။လက်နဲ့ကင်အစွန်းရောက်လူတစုကြောင့်လူများစုဒုက္ခပင်လယ်ဝေနေခဲ့ရတဲ့ရခိုင်ကမွတ်စလင်လူအဖွဲ့အစည်းရဲ့ဖြစ်ရပ်ကိုလည်းသတိပြုရမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့ဥကျော်လင်းသူ့ရဲ့သဘောထားကိုကျွန်တော်တို့အတန်ဖိုင်နဲ့ပြပူထားတာပါခင်ဗျာ။ကျွန်တော်ဥထုံးစော်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲမေးချင်ပါတယ်။ဥကျော်လင်းပြောသွားတဲ့ထဲမှာနှစ်ချက်တွေ့ပါတယ်။ပထမချက်ကတော့သူ့အနေနဲ့တိုင်းသားတွေဘက်ကတောင်းဆိုမှုတွေများတိတ်များနေလားဆိုတဲ့တန်တရားနဲ့မိထားတဲ့သဘောတွေ့ရပါတယ်။နောက်ဒုတိယချက်ကတော့တိုင်းသားတွေဘက်ကလည်းဒီငင်းငယ်လုံငန်းစင်မှာဖီအားပြီးမယ်ဆိုရင်တက်မတော်ကလည်းဖီအားပြီးတက်ကလည်းဖီအားပြီးအရသာစုကညံ့နေမလားဆိုတဲ့အနေထားမျိုးပေါ့နော်ဒီအနေထားနဲ့ပတ်သက်လို့ဥထုံးစော်ဖြေပြပါလားခင်ဗျဟု
တ်ကဲ့ဒီနေရာမှာတောင်းဆိုမှုဆိုတာထက်ပေါ့နော်ကျွန်တော်တို့ရဲ့အဆိုပြုမှုလို့ပဲပြောချင်ပါတယ်ကျွန်တော်တို့တိုင်းပြည်ကနေပြီးတော့အများနဲ့ပြောလေပြောထားရှိရရှိပါတယ်ကျွန်တော်တို့ဘသူကပြီးပြီးတော့ဘသူကယူတယ်ဆိုတာမရှိပါဘူးကျွန်တော်တို့ဒီတိုင်းပြည်ကိုအားလုံးအတူတူကညှိနှိုင်းပြီးမှာပေါ့နော် compromise solution ပေါ့အပြန်လည်းအပြေးယူနေကျွန်တော်တို့တိစောက်ကြရမှာပဲဖြစ်ပါတယ်အဲ့ဒီလမ်းကြောင်းမှာပဲသွားနေတာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်ပြောလိုတာကတော့ကျွန်တော်တို့တောင်းဆိုမှုလို့မသုံးဘူးအဆိုပြုမှုလို့ပြောနေတာဖြစ်ပါတယ်အဆိုပြုမှုထဲမှာကျွန်တော်တို့ကများလွန်နေသလားဆိုတာကျွန်တော်တို့ဘယ်ပုံမှာခြေခံပြီးပြောလဲအဲ့ဒါကျွန်တော်တို့ကြည့်ဖို့လိုပါတယ်ကျွန်တော်တို့အခုအဆိုပြုမှုကိုကြည့်လိုက်ပေါ့နော်ကျွန်တော်တို့အခုဆွေးနွေးနေတာ NCA စာချုပ်ဟာကျွန်တော်တို့ကိုယ်တိုင်လုပ်ခဲ့တာဖြစ်တယ်ဒါပေမဲ့ SCA စာချုပ်ကနှစ်နှစ်မြောက်တဲ့အချိန်မှာเนาะကျွန်တော်တို့ SCA ကိုကောင်တယ်ဖော်မှုကအခုကအားနည်းချက်တွေစင်ကုန်ချက်တွေရှိနေတယ်ဆိုပြီးတော့မှ Now SCA ကောင်တယ်ဖော်ထားဖော်နေတဲ့လက်မဲ့ရေးထိုးပြီးတော့ကောင်တယ်ဖော်နေတဲ့အဖွဲ့အစည်းကပြောနေပြီဖြစ်ပါတယ်ဆိုတော့ဒီမှာအားနည်းချက်တွေရှိနေတယ်စင်ကုန်ချက်တွေရှိနေတယ်ဒါကြောင့်ကျွန်တော်တို့ကမြင်တယ်သိပြီးသိရှိပြီးလည်းဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့က NLD ဆိုတာတက်လာကလေးကနေပေါ့เนาะအခုညှိနှိုင်းနေတာကျွန်တော်တို့အဆိုပြုမှု၉ချက်နဲ့ကျွန်တော်ညှိနှိုင်းနေတယ် SCA အားနည်းချက်ရှိနေတယ်အားသာချက်တွေဖြစ်အောင်ခိုင်မာအောင်လုပ်ရမယ်ဆိုပြီးတော့မှသူပြည့်ချက်ချစ်ချက်လှုပ်ထားတယ်ကျွန်တော်တို့က15လကျော်ပြီဒီနေ့တည်းမပြေလေဘူးမပြေလေရတဲ့အကြောင်းရင်းကဘာကြောင့်လဲခုနကျွန်တော်ပြောသလိုမျိုးပေါ့တက်မတော်က SCA ပေါ်မှာတရသေးဆုတ်ကန်ထားတယ်အသေးရက်နေပေါ့နော် SCA မှာအားနည်းချက်ရှိနေတယ်ဆိုတာသူလက်ခံဖို့လိုတယ်အခုသူတို့လက်ခံပြီနော် SCA လက်မရေးထိုးထားတဲ့အဖွဲ့တွေနဲ့သူတို့ကြားမှာနေပြီးတော့မှဦးတွေတုံ့တက်မှုတွေလှုပ်ကြမယ်ဆိုပြီးတော့ကျွန်တော်တို့သိရှိရတယ်နော်မနေ့ကနေပြီးတော့မှနိုင်တော်တိုင်ပင်ခံနဲ့ဒီကျွန်တော်တို့ကာကွယ်ဦးစီးချုပ်နဲ့အဲဒီလို PPSD ပေါ့နော်နာမည်ဟိုလက်မဲ့ရေးထိုးထားတဲ့အဖွဲ့ချစ်ဖွဲ့ကြတဲ့မှာကောင်းတော်တွေကြတဲ့မှာတွေ့ကြတာကိုကျွန်တော်တို့တွေ့ပါတယ်ဆိုအခုပြန်လေသုံးသက်နေပြီပဲပြန်လေသုံးသက်နေပြီဆိုလို့ရှိရင်ကျွန်တော်တို့အဆိုပြုထားတဲ့အချက်တွေကလည်းပဲအဲ့ဒီပုံမှာအလုပ်လက်လျောညီတွေရှိနေတာပဲဒါတော့ကျွန်တော်မြင်တာကတော့တက်မတော်ဘက်ကနေပြီးတော့မှသဘောထားကြည့်မှုကိုပြဖို့ပဲလိုတယ်လို့ပဲမြင်ပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့
ဘက်ကနေပါတောင်းဆိုမှုတွေများတယ်လို့နေတယ်လို့ဆိုတာမရှိပါဘူးကျွန်တော်တို့တိုင်းရင်းသားတွေပဲဖွဲ့ပဲမေးကြည့်လိုက်ပေါ့နော်ကျွန်တော်တို့ရဲ့လူလားချက်ကတော့ဒီတိုင်းပြည်ကိုစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအနေနဲ့တည်ဆောက်လို့ရတယ်။ဒီဌာနပဲရှိတယ်။တောင်းဆိုမှုအနေနဲ့ပြောမယ်ဆိုရင်လည်းဒါပဲရှိတာဖြစ်တယ်။ဒီတိုင်းပြည်ကဖက်ဒရယ်ပြည်ထောင်စုအနေနဲ့တည်ဆောက်နိုင်မှာပဲ။ကျွန်တော်တို့မတူပေမဲ့တိုင်းရင်းသားလူမျိုးပေါင်းစုံကနော်ရည်ချေတည်နေခံရတဲ့ငြိမ်းချမ်းရေးအခြေခံအောက်မှာပေါ့နော်။တာယာဝါပြောတဲ့တိုင်းပြည်ကိုတည်ဆောက်နိုင်မယ်လို့အဲ့လိုယုံကြည်ချက်နဲ့ကျွန်တော်က ူယူထားတာတောင်းဆိုနေတာဖြစ်ပါ
ကိုတူစာဟုတ်ကဲ့ကျေးဇူးပါကျွန်တော်အချိန်က10မိနစ်ခွဲလောက်ပဲရတယ်ကျွန်တော်ဦးတန်းစိုးနိုင်ကိုနောက်ဆုံးပိတ်မေးချင်ပါတယ်အခုပြောမယ်ဆိုလို့ရှိရင်တော့အစိုးရတက်လက်ထက်မှာ2နှစ်လောက်ရှိပါပြီသူ21ရာစုပင်လုံဆိုပြီးတော့ဒေါန်ဆန်းစုကြည်ကတော်တော်လေးဦးစားပြီးတော့လုပ်နေတယ်ဒါပေမဲ့တော်တော်များများကတိုးတက်မှုမရှိဘူးဆိုပြီးတော့ဝေဖန်နေကြတယ်ခင်ဗျာအဲ့တော့ဒီငင်းကြီးလုပ်ငန်းစဉ်ကမျှော်လင့်ချက်ရောရှိပါသေးရဲ့လားဦးတန်းစိုးနိုင်ရဲ့အမြင်နောက်ဆုံးကြားချင်ပါတယ်10မိနစ်ခွဲလောက်ရပါတယ
်ဟုတ်ကဲ့မျှော်လင့်ချက်ရှိတယ်မရှိဘူးဆိုတာလေကျွန်တော်တို့မတတ်နိုင်ဘူးကျွန်တော်တိုင်းပြည်ကကျွန်တော်တို့နိုင်ငံရေးဘဝပေးတဲ့အချိန်ကြီးကကျွန်တော်မျှော်လင့်ပြီးတော့လုပ်ကြမှာပဲပေါ့ဗျာနော်အဲ့တော့အခုကျွန်တော်တို့21ရာစုပင်လုံတတိယအကြိမ်ဆွေးနွေးလွတ်တော်မူမနေ့ကရင်ဒေါန်ဆန်းစုကြည်ပြောတော်တာကျွန်တော်ကြားလိုက်ပါတယ်ဖက်ဖက်ချီတော်ပြည်တော်စုဆိုင်ရာအခြေခံမူတွေကိုကျွန်တော်တို့ဒီလာမယ့်တတိယအကြိမ်ရောက်ခင်မှာအပြီးတတ်ကြဖို့ဆိုတော့ကျွန်တော်အဲ့ဒါအပေါ်မှာလည်းမျှော်လင့်ချက်ထားပါတယ်ဒါပေမဲ့ဖြစ်နိုင်ချေအတော်နည်းတယ်လို့ကျွန်တော်တို့ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့အခုကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကပြုလုပ်လို့ရမယ်နော်လူမျိုးလိုက်ဒေတာလိုက်နော်အလို့သဘောတည်လို့ကျွန်တော်တို့တုံ့ပြန်လို့ရမယ်နောက်လောက်မှာကပြည်နယ်နဲ့တိုင်းစလီဘူးအဲ့ဒီမှာလဲအခုကအခုထိကျွန်တော်တို့လုတ်ကင်ပြီးတာက6နေရာဆိုပေမဲ့တကယ်ကြတော့တုံ့ပြန်ပဲရှိပါသေးတယ်အဲ့တော့ချက်ပြီးလုပ်ရမယ့်ကိစ္စတွေကအများကြီးပါဒီကြားထဲမှာအခုဒီရခိုင်ပြည်နယ်ကိစ္စတွေကလည်းရှိနေကြလဲကျွန်တော်တို့နားလည်ပါတယ်အဲ့တော့ဘာလဲဖြစ်ဖြစ်ဒီကြံနဲ့တလားကြော်ကြော်လောက်အချိန်အပြည့်မှာဒီကြံနဲ့တိုင်းနဲ့ပြည်နယ်14ခုလုံးကျွန်တော်တို့အဲ့ဒီလိုအခြေခံမူတွေပြည့်ပြည့်စုံစုံချမှတ်နိုင်မှုဆိုတာအတော်မလွယ်တဲ့ကိစ္စပါ
ဟုတ်ကဲ့ခင်ဗျာ
အဲ့ဒီမှာလည်းပြောချင်တဲ့ကိစ္စတကူကဒီမြို့သားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုချမ်းပြည်မှာဆိုကြပါစို့ရချမ်းပြည်မှာ
ကျွန်တော်နည်းနည်း15စက္ကန့်လောက်ပဲရတော့ဦးသက်သူနဲ့လည်းချုပ်ပြီးပ
ါစကားပြောနေကြတာပေါ့ဗျာဒါပေမဲ့အဲ့ဒီနေရာပြဿနာဘယ်လောက်ရည်ကြည့်လဲဗျာဟု
တ်ဟုတ်ကဲ့
တောင်ကြီးမှာပဲကျင်းပါကျင်းပါပင်လုံမှာပဲကျင်းပါကျင်းပါပေါ့ဗျာအရေးကြီးတာဒီဟာကြီးပြီးလို့လေအဲ့တော့ဒေါန်ဆန်းစုကြည်ညော်လင့်ထားတဲ့ကိစ္စတောင်မှကျွန်တော်ဖြစ်အောင်မယ်လို့မထင်ပါဘူ
းဟုတ်ကဲ့ခင်ဗျာ
ကျွန်တော်ဒီကိုကျွန်တော်တို့ပြောအောင်ပါပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်ရီလိုက်အစီအစဉ်ချင်းဆစ်သွားလို့ပါပေါင်းဆွေးနွေးပြီးတဲ့ဥထုံးစော်နောက်ဥတန်းစုနိုင်တဲ့ကျွန်တဲ့တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရီလိုက်အစီအစဉ်ဒီမှာကျွန်တော်ဝင်ပြပါခင်ဗျာ